ကျွန်တော်အခုဒီနိုင်ငံလုံးဆိုင်ရာကရင်လူငယ်များတွေ့ဆုံဆွေးနွေးပွဲကျင်းပနေတဲ့အခြေအနေလေးပြောပြပေးပါအောင်
ဒီနေ့အထိကတော့ကျွန်တော်အဓိကပေါ့လေလူငယ်တွေအတွက်ကရင်လူကြီးတွေပေါ့အထူးသဖြင့်ကျွန်တော်တို့ကရင်ကောင်းဆောင်တွေကနေပြီးတော့လူငယ်တွေကိုသူတို့သိသင့်တဲ့အရာလေးတွေပေါ့ဥပမာပြရင်ကျွန်တော်တို့ဒီမနက်ကတော့ဒီလက်ရှိနိုင်ငံရဲ့အခင်းအကျင်းနဲ့ကရင်လူငယ်များအခက်အခဲများစသဖြင့်ပေါ့လေဒီလိုဟာမျိုးလေးတွေကိုလူကြီးတွေကတွေ့နေပြီးတော့လူငယ်တွေကအပြန်အလှန်မေးခွန်းမေးတာမျိုးတွေကျွန်တော်လုပ်တယ်နောက် panel discussion မျိုးပေါ့ကျွန်တော်တို့ဒီလူငယ်ကိုယ်စားလှယ်တွေကနေပြီးတော့မှဒီကရင်လူငယ်တွေစီလုံးညီညွတ်ရင်းနဲ့နောက်ကရင်အနာဂတ်သားရလှပဖို့အတွက်ဘယ်လိုမျိုးလှုပ်ဆောင်သင့်တယ်လဲဒါမျိုးလေးတွေကိုကျွန်တော်အပြန်အလှန်အလွတ်တဘောဆွေးနွေးတာလေးတွေလုပ်ကြပါတယ်
ဒီတွေ့ဆုံပွဲကိုအဓိကပေါ့ကျင်းပဖြစ်တဲ့ရည်ရွယ်ချက်လေးလည်းသိပြစေစရာ
အဓိကကျွန်တော်ကျင်းပဖြစ်တဲ့ရည်ရွယ်ချက်ကကြောင်းလင်းကလာဖြစ်လာတဲ့ခါမှာသူပြကျွန်တော်ကရင်မျိုးကြားထဲမှာတော့ဒီငင်းငင်းနဲ့ပတ်သက်တဲ့ဟာတော့လူကြီးလူငယ်အားလုံးကစိတ်ဝင်တစားရှိတယ်ငင်းငင်းကြီးကိုလူငယ်လူကြီးအားလုံးကလူချင်းတဲ့အပေါ်မှာနောက်တစ်ခုကငင်းငင်းကြီးတစ်ခုတည်းမဟုတ်ဘဲနဲ့အရေးရာတွေပေါ့လေအရေးရာကိစ္စတွေမှာလည်းဘာဖြစ်ဖြစ်လူငယ်ကဏ္ဍမှာလည်းဘလို့ဆောင်ရွက်ဆက်ဆက်ပြီးတော့ဝိုင်းဝန်းလှုပ်ဆောင်ကြမလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာကျွန်တော်ကလူငယ်တွေကိုစုစည်းပြီးတော့ပြန်တဲ့အမြင်ဖလှယ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့အစီအစဉ်ကိုလှုပ်ဆောင်ခြင်းဖြစ်ပါတယ်မနေ့ကဆိုရင်တော့ကျွန်တော်တို့အဓိကဆွေးနွေးပြသွားတဲ့ဟာတွေကကရင်လူငယ်တွေကိုဒေတာအလိုက်မှာအခြေအနေပေါ့လေကိုယ့်ရဲ့ကရင်လူငယ်တွေနဲ့ပတ်သက်တဲ့အခြေအနေလေးတွေကိုဒေတာအလိုက်ကျွန်တော်တယောက်ကိုတင်ပြဖလှယ်တဲ့အစီအစဉ်လေးတော့ကျွန်တော်လုပ်တယ်သူတစ်ပြည့်တော့ကျွန်တော်ခေါင်းစဉ်လေးသတ်မှတ်တာတော့အမှနိုင်ငံရေးဘာသာရေးလူမှုဖွံ့ဖြိုးရေးစီးပွားရေးပညာရေးဆိုတဲ့ခေါင်းစဉ်ငါးခုအောက်မှာသူတို့ရဲ့အမြင်ယူဆချက်လေးတွေကိုသူတို့ဒေတာအလိုက်ဆွေးနွေးပြီးတော့နောက်ကျန်တဲ့အုပ်စုတွေကိုလည်းပြန်လည်တင်ပြတယ်တယောက်တစ်ယောက်အမြင်ဖလှယ်တဲ့အရာတွေတော့ကျွန်တော်အဓိကလုပ်သွားတယ်ဒီနေ့မှာတော့ကျွန်တော်အဓိကသွားတဲ့ဘိုင်းကတော့လက်ရှိနိုင်ငံရေးခင်းကျင်းတဲ့ကရင်လူငယ်များအခမ်းအနားဆိုတာကိုလူကြီးတယောက်နေပြီးတော့ရှင်းပြပြီးတော့ကျွန်တော်ပြန်ပြီးတော့လှုပ်ဆောင်ကြည့်တယ်ပြီးတော့ညနေပိုင်း panel discussion မှာတော့ကျွန်တော်ပါတီနိုင်ငံရေးနဲ့ကရင်လူငယ်များပါဝင်မှုအခမ်းအနားဆိုပြီးတော့အဲ့ဒီပုံမှာလည်းတက်ရောက်လာတဲ့တချို့ကရင်ပါတီတွေကကိုယ်စားလှယ်တွေလည်းရှိသလိုလူကြီးတွေကို panelist တွေလုပ်ပြီးတော့ကျွန်တော်ဆောင်ဆွေးနွေးသွားတဲ့ဟာတွေတော့
ဒီတွေ့ဆုံပွဲမှာပေါ့နော်ဘယ်လိုအကြောင်းအရာတွေနဲ့ကဏ္ဍတွေခွဲပြီးတော့ဆွေးနွေးဟောပြောတာတာလဲဆရာ
ကျွန်တော်အဓိကခေါင်းစဉ်အနေနဲ့ကတော့ဒီကရင်လူငယ်များအခမ်းအနားနောက်ဒီအခုပြောင်းနှင့်အငြင်းကြီးဖြစ်စဉ်ပေါ့သူတပြည့်တော့ကျွန်တော်တို့ကရင်လူငယ်တွေကိုလည်းလက်ရှိဟာကျွန်တော်မြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့အငြင်းကြီးဖြစ်စဉ်ကိုလည်းသဘောပေါက်အောင်ဒီငြင်းကြီးဖြစ်မှာပါဝင်နေတဲ့စတဲ့ဝင်ပါဝင်တဲ့လူကြီးတွေကိုနှိုက်ရတယ်လာပြီးတော့ရှင်းပြတာပေါ့နော်ဒါလေးလူငယ်တွေကိုရှင်းပြတာလေးလှုပ်ဆောင်တယ်နောက်ပြီးတော့လူကြီးတွေကနေပြောကရင်သမိုင်းပေါ့လေကရင်မျိုးနဲ့ပတ်သက်တဲ့သမိုင်းကြောင်းလေးလူငယ်တွေကသမိုင်းကြောင်းလေးတွေကိုသိအောင်လဲဒီပြောနိုင်တဲ့လူကြီးတွေကျွန်တော်ဖိတ်ခေါ်ပြီးတော့ဟောပြောတယ်ဒါမျိုးလေးတွေတော့လောက်ပါတယ
်ငင်းငင်းရင်ပြည့်စင်နေနဲ့ပတ်သက်ပြီးတော့ဆိုရင်ကဘယ်လိုပုံကုတ်မျိုးတွေကိုဖိတ်ခေါ်ပြီးတော့ချင်းနေတာမျိုးတွေရှိလဲဆရာ
ငင်းငင်းရင်ပြည့်စင်မှာတော့သူတပြည့်တော့ကျွန်တော်တို့ဖြည့်ဆွက်ပြီးတော့ပြောကြားပေးတာတော့ဒီခုနိုင်ငံလုံးဆိုင်ရာပြည်ကရက်စဲရေးသူနိုင်ရေးအခွင့်အရေးကအမှဘူးဒီပြရပါတယ်ဘုံမှုစောလုံးလုံးတို့လိုပုံကူမျိုးတွေပေါ့လေသူတို့ကတော့တကယ်လက်တွေ့ပါဝင်နေတဲ့ပုံကူတွေကလည်းဝင်ရောက်နေတာရှိတယ်နောက်ပြီးတော့မှတကယ်ဒီဖြစ်စင်မှာပါဝင်တဲ့ခေညူပဲဆိုလိုသူအခုတမိန်ချုံတို့လိုပုံကူတွေကလည်းရှင်းပြီးနောက်မိတွေကလည်းသူတို့ရှင်းပြတာတွေရှိတယ်သူတို့ကတော့အဓိကပေါ့လေ
ဆွေးနွေးပွဲတက်ရောက်လာတဲ့ကရင်လူငယ်တွေရဲ့သဘောထားတွေတိလို့တဲ့ချက်တွေရောဆရာတို့ဘယ်လိုများသုံးသပ်ထားပါလဲဆရာ
အဓိကတော့ဒီတွင်မနေထိုင်တဲ့ကရင်လူငယ်တွေကအများစုပေါ့လေလာကြတဲ့ခါကျတော့သူပြသူတို့အနေနဲ့ကတော့လက်ရှိနိုင်ငံရေးချင်းချင်းနဲ့ပတ်သက်ပြီးတော့ဥပမာဖြစ်အဖြစ်ကရဆဲရင်မှာတိုင်းသားတွေဘက်ကဆွေးနွေးကြတဲ့ Federal ဆိုကိစ္စမျိုးတွေကတော့သူတို့အနေနဲ့မေးမြန်းကြတာတွေရှိတယ်။ဘာလို့ဆိုတော့သူတို့အနေနဲ့ကြတော့ဒီစကားလုံးအနေနဲ့ဒီလိုဟာမျိုးတွေကြတော့နည်းနည်းစိတ်ငဲ့သဘောရှိတယ်။အဲ့လိုမျိုးတွေမှာတော့သူတို့ကမေးဝန်းလေးတွေမေးကြတာတွေရှိတာပေါ့။အဲ့ဒါတွေတော့ကျွန်တော်သတိထားမိပါတ
ယ်။နောက်ပြန်ဆွေးနွေးပွဲမှာရောဘယ်လိုခေါင်းစဉ်အနေနဲ့ဆွေးနွေးသွားအောင်လဲဆရာ
။ကျွန်တော်တည်သလောက်တော့ agenda ရဆိုမနေ့ပြန်မှာကျွန်တော်ဒီလူငယ်ခေါင်းဆောင်မှုနဲ့ပြည်ပကဖြည့်ရှင်းခြင်းဆိုပြီးဆရာမတဦးကနေပြီးတော့မှလူငယ်တွေကိုပြင်လင်းပို့ချတာတွေရှိမယ်။နောက်တစ်ခုကတော့ကျွန်တော်လက်ရှိ2014မှာနိုင်ငံလုံးကျွတ်တကောင်စင်ကောက်ယူတဲ့အပေါ်မှာလွန်ခဲ့တဲ့တပတ်နှစ်ပတ်ကခံနာလုတ်သွားပြင်ဖွဲ့စည်းတွေဖန်မှာလုတ်သွားတဲ့အပေါ်မှာပါဝင်တဲ့လူကြီးတယောက်ကတော့အဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးလာပြီးတော့လူငယ်တွေကိုနည်းနည်းရှင်းပြတာလေးတွေရှိမယ်။ညနေပိုင်းကျတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့ပုံရက်ကိုပို့ပြီးတော့ဆက်အွယ်လှုပ်ဆောင်မှုတွေရအောင်ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ဟာလေးတွေအကြံဉာဏ်ဆွေးနွေးတာလေးတွေတော့ရှိတယ်။
ခုလိုဖြေကြားပေးရဆရာဦးစော်လင်းအောင် RF ရဲ့ကျေးဇူးတင်ပါတယ်။
ကဲကျွန်တော်လည်းကျေးဇူးတင်ပါတယ်။